ဒိုနီးရှားနိုင်ငံအာချစ်ကစာပန်ကျွန်းကိုလေနဲ့ရောက်ရှိလာတဲ့ရိုဟင်ဂျာတွေကိုဒေသခံတွေကပြန်နှင်ထုတ်ဖို့ကြိုးစားနေကြတာကြောင့်အထိတ်တလန့်ဖြစ်ရပါတယ်လို့ကုလသမဂ္ဂဒုက္ခအသည်များဆိုင်ရာရုံး UNHCR ကပြောကြားလိုက်ပါတယ်ရိုဟင်ဂျာတွေရဲ့ဒဲတွေကိုပြီးခဲ့တဲ့အပတ်ကဆုတ်ဖြတ်ပြကြပြီးပင်လယ်ထဲပြန်ပေါင်းထုတ်ဖို့ကြိုးစားခဲ့ကြတာကိုဒေသခံရုံးပြင်တန်ကြားပေါ်မှာတွေ့ရှိရတဲ့အတွက် UNHCR အာရှဒေသပြောရေးဆိုခွင့်ရှိသူဘာဘာဘဲလော့စ်ကအခုလိုပြောကြားလိုက်တာပါအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတော့အခုလိုရောက်လာကြသူတွေများလာတာအတွက်လူကုန်ကူးသူတွေကိုအပြစ်တင်လိုက်ပြီးအဒီသူတွေကိုအရေးယူမယ်လို့ဆိုပါတယ်။ဒါပေမဲ့ယာယီခေါ်လို့ရအဖြစ်နိုင်ငံတကာအဖွဲ့စည်းတွေနဲ့လှုပ်ဆောင်ပါမယ်လို့တော့သမ္မတကခရီးပေးထားပါတယ်။အာချေးပြည်သူတွေကရိုဟင်ဂျာတွေပေါ်နှစ်ပေါင်းများစွာစာနာခဲ့ပေမဲ့အာချေးကိုရောက်လာကြတာကထိုးပြီးတက်လာတဲ့အခါမှာတော့အခုလိုဖြစ်ရတွေဖြစ်ပွားခဲ့ရတာဖြစ်ပါတယ်။အာချေးမှာဆေးရသားတွေအများကြီးပါ။ဘာကြောင့်ထောင်းချီလာတဲ့ရိုဟင်ဂျာတွေကိုစောင့်ရှောက်ရမလဲလို့ဒေသကအဲလာဆက်တီးယားကမေးခွန်းထုတ်လိုက်ပါတယ်။တစ်ဖက်မှာတော့ကျွန်တော်တို့ဘုရားကအင်ဒိုနီးရှားအုပ်ချုပ်သူတွေနဲ့ပြည်သူတွေရဲ့လက်ထက်မှာပါလို့ရိုဟင်ဂျာဒုက္ခသည်မိုဟာမက်ဟာရှင်ကပြောပါတယ်။ပင်လယ်ထဲမှာ14ရက်ကြာပြီးနိုဝင်ဘာလလယ်ကအာချေးကိုသူရောက်ရှိလာခဲ့တာပါ။